တရားလူတော်ရှင်နေကြီးဦးကိုနေလုံခြံခံရတဲ့ဖြစ်ရပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကသူတော်ဦးတင်ဦးကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်
လူတော်လည်းပတ်သက်တော့ဆိုတာရှုတ်ချတာပါဗျာပြင်းပြထန်ထန်ရှုတ်ရတယ်ပက်ပက်ဆဲဆဲရှုတ်ချတယ
်ရှင်နေကြီးဦးကိုနေဟာအင်ဒိုနီးရှားနိုင်ငံခီးစဉ်တခုကနေတနင်္ဂနွေနေ့ကပြန်ရောက်ပြီးအချိန်ပိုင်းအတွင်းမှာပဲရန်ကုန်လေစိတ်မှာတနသမားတူကအနီးကပ်တစ်ခတ်လုံခြံတဲ့အတွက်တည်ဆုံသွားရတာပါအစ္စလမ်ဘာသာဝင်ဖြစ်တဲ့သူ့ရဲ့နာယီအခမ်းအနားကိုဒီကနေ့ညနေပိုင်းကရေဝေးတုတ်တန်အစ္စလမ်တင်းကျိုင်းမှာလုခဲ့ပြီးလူထောင်ပေါင်းများစွာတက်ရောက်ပါတယ်ဦးကိုနီကိုပြစ်ခတ်လုကြံခဲ့သူကတော့အခင်းဖြစ်တဲ့အချိန်ကအနီးနားမှာရှိနေတဲ့အငှားရင်မောင်းသူတွေရဲ့အကူအညီနဲ့ရဲတပ်ဖွဲ့ကဖမ်းဆီးထားပြီးစစ်ဆေးနေပါတယ်။ဒါပေမဲ့အခုချိန်ထိတော့အသေးစိတ်အချက်အလက်တွေကိုသိမသိရသေးပဲလုကြံသူနဲ့ပတ်သက်တဲ့တရင်အချက်အလက်တွေကရှုပ်ရှုပ်ထွေထွေရှိနေကြပါ။လုကြံသူကိုဝမ်းဖိုင်ပြီးတဲ့အငှားကားရင်မောင်းသူတွေကဦးနေဝင်းဟာလည်းတနသမားထပ်ပစ်တာကနေရတဲ့တန်ရာကြောင့်မနေ့ကပဲဆေးရုံမှာကွယ်လွန်သွားတာပါ။ဒီဖြစ်ရပ်ကိုနိုင်ငံရေးအရာလုကြံမှုတစ်ခုအဖြစ်လူအများပြားကသတ်မှတ်ကြပြီးပြစ်တင်ရှုတ်ချကြပါတယ်။ကွယ်လွန်သွားတဲ့ဥကိုနီနဲ့ဥနေဝင်းတို့အတွက်များစွာစိတ်မကောင်းဖြစ်ရတဲ့ကြောင်းဒီဖြစ်ရဟာနိုင်ငံတော်မှာတည်ငြိမ်အေးချမ်းမှုပြပြားစီမှုရည်ရွယ်ဆောင်ရွက်တာဖြစ်နိုင်ကြောင်းသုံးသပ်တွေ့ရှိရတယ်လို့နိုင်ငံတော်သမ္မတရုံကမကြသေးခင်အချိန်ပိုင်းကမှထွက်လာတဲ့သတင်းထုတ်ပြန်ချက်တခုမှဖော်ပြထားပါတယ်။ဥပဒေကြံပေးတူဆုံဆုံရတဲ့အတွက်ဇာရင်သူမိသားစုနဲ့ထပ်တူထပ်မြဝန်းနေရတဲ့အကြောင်းနဲ့ဖြစ်စဉ်မှန်ပေါ်ပေါ်ရေးပြစ်မှုကျူးလွန်သူတွေကိုအမြန်ဖမ်းဆီးနိုင်ရေးအတွက်လုံခြုံရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးတရင်မှန်ပြန်ကြားရေးအဖွဲ့ရဲ့မကြသေးခင်အချိန်ပိုင်းကထုတ်ပြန်ကြမှာလည်းဖော်ပြထားပါတယ်။ဒီဥက္ကိုနီရဲ့နာယီခန္ဓာအကြောင်းနဲ့တွန့်ပြန်ဝေဖန်ချက်တွေကိုတော့နောက်ပိုင်းမှာအပြည့်အစုံနှာစင်ကြပါမယ်ခင်ဗျာ။